ပြီးခဲ့တဲ့ရက်ပိုင်းကပြည်တွင်းမှာပုဂ္ဂလိကဗန်တချို့ပြိုလဲတော့မယ်ဆိုပြီးလုပ်ငန်းရှင်တချို့နဲ့ပြည်သူတချို့ကအငွေတွေပြန်ထုတ်ခဲ့တဲ့ငွေတွေနဲ့ရွှေဝယ်ဒေါ်လာဝယ်တာကြောင့်ရွှေဈေးဒေါ်လာဈေးတွေမကြုံဘူးအောင်မြင့်တက်သွားတယ်ဆိုတဲ့သတင်းတွေဖြစ်ပေါ်ခဲ့ပါတယ်။လက်တွေ့အားဖြင့်လည်းပုဂ္ဂလိကဗန်တချို့မှာအငွေပြန်ထုတ်သူတွေရှိခဲ့တယ်လို့ရွှေဈေးဒေါ်လာဈေးစံချိန်တင်မြင့်တက်တာမျိုးလည်းဖြစ်ခဲ့ပါတယ်။ရွှေဈေးဟာသမိုင်းတစ်လျှောက်အမြင့်ဆုံးအဖြစ်တစ်ကြက်သားကြက်73သိန်းကျော်ဈေးပေါက်ခဲ့တာပါ။ကောလာဟလတွေထွက်ခဲ့သလိုတကယ်ပဲပုဂ္ဂလိကဗန်တချို့ပြိုလဲနိုင်တဲ့ဗန်တွေကနေငွေထုတ်ပြီးဝယ်ယူမှုများခဲ့လို့ရွှေဈေးဒေါ်လာဈေးမြင့်တက်သွားရတယ်ဆိုတာကရောအဖြစ်မှန်ပဲလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
ဗန်ကိစ္စကောလာဟလဖြစ်ပေါ်စေတာကတော့ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့မြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်များအသင်းဖွဲ့စည်းတဲ့နေ့ကစတာပါအဲ့ဒီနေ့မှာနိုင်ကအဖြစ်တာဝန်ယူမဲ့ဈေးကဘာကုမ္ပဏီပိုင်ရှင်ဦးခင်ရွှေက2019စက်တင်ဘာလကုန်တာနဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့သူတို့ချင်းယူထားတဲ့ငွေတွေပြန်ဆက်ဖို့ဘဏ်တွေကနေအကြောင်းကြားထားကြောင်းသူတို့အနေနဲ့စီးပွားရေးလုပ်ငန်းအဆင်မပြေကြကြောင်းပြန်မဆက်နိုင်ရင်လည်းဘဏ်တွေရဲ့တရားစွဲဆိုတာကိုခံရမှာဖြစ်ကြောင်းအဲ့ဒီလိုအခြေအနေကြုံရရင်လုပ်ငန်းတွေအခက်အခဲအကျက်အတဲတွေ့ပြီးပျို့လဲသွားနိုင်ကြောင်းသူတို့စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့လုပ်ငန်းတွေသာပြိုလဲကုန်ရင်ဆက်ဆက်တဲ့လုပ်ငန်းတွေအပါအဝင်အောက်ခြေအလုပ်သမားတွေအထိပါထိခိုက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။နောက်9ရက်အကြာဩဂုတ်လ28ရက်နေ့မှာတော့လွတ်တော်ရင်မေးမြန်းမှုနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုဥက္ကဋ္ဌဦးစိုးသိန်းကပြန်မဆက်နိုင်တဲ့ဘဏ်ချင်းငွေ NPL Non-Performing Loan တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုခဲ့ပါတယ်။သူပြောဆိုချက်အရစီးပွားရေးလုပ်ငန်းရှင်တချို့ဟာဗန်တွေကနေငွေတွေချေယူထားပြီးအဲ့ဒီအချိန်ကစဒီကနေ့အချိန်ထိအတိုးရောအရင်းပါလုံးဝမဆက်တဲ့ငွေချေးအမြောက်များရှိနေတဲ့အကြောင်းအဲ့ဒီချင်းငွေတွေနဲ့ပတ်သက်ပြီးငွေချေးထားတဲ့လုပ်ငန်းရှင်တွေနဲ့အချိန်အများကြီးယူပြီးအပေးယူလို့ညှိနှိုင်းခဲ့ကြောင်းအခုနောက်ဆုံးအဲ့ဒီလိုငွေချေးပြီးအတိုးရောအရင်းပါမဆက်သူတွေကိုဗန်တွေဘက်ကအလျှော့ပေးဆောင်ရွက်ဖို့မရှိတော့တဲ့အကြောင်းဖြေကြားခဲ့ပါတယ်ဘဟုဘံဒုဥက္ကဋ္ဌဦးစိုးသိန်းရဲ့အဲ့ဒီပြောစကားဟာချင်းငွေယူပြီးအတိုးလည်းမပေးပြန်လည်းမဆက်တဲ့စီးပွားရေးလုပ်ငန်းရှင်တွေကြားအတော်လေးဂရက်ရိုက်သွားပါတယ်။နောက်ပိုင်းတော့ဘဟုဘံဟာဒုဥက္ကဋ္ဌဦးစိုးသိန်းရဲ့လွတ်တော်တွင်ပြောဆိုချက်ဟာဘဟုဘံရဲ့သဘောထားအပြည့်အဝမဟုတ်တဲ့အကြောင်းချင်းငွေပြန်မဆက်နိုင်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ဆက်ပြီးညှိနှိုင်းသွားမယ်အကြောင်းကြေညာခဲ့ပါတယ်
။ဘဟုဘံကအဲ့လိုကြေညာချက်ထုတ်လိုက်မှစီးပွားရေးလုပ်ငန်းရှင်ကြီးတွေဗန်ချင်းငွေပြန်မဆက်နိုင်တဲ့ပြဿနာအတီးပြည့်သလိုဖြစ်သွားပြီးပုဂ္ဂလိကဗန်တချို့ကနေပြည်သူတချို့ငွေထုတ်ယူမှုစဖြစ်လာတာပါဒီပြဿနာအတွက်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကောလာဟလတွေကိုမယုံကြည်ဖို့ပြောဆိုခဲ့သလိုဘိုးဗန်ဘက်ကလည်းဗန်မှာငွေအပ်ထားသူတွေကိုစိတ်မပူဖို့ထုတ်ယူမယ်ဆိုရင်ကျပ်ငွေထရီလီယံနဲ့ချီပြီးပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်အဲ့ဒီနောက်ပိုင်းဗန်တွေကနေငွေထုတ်ယူမှုပြန်လျော့သွားပြီးပြဿနာပြီးဆုံးသွားပါတယ်တိုက်ဆိုင်တယ်လို့ပဲပြောရမလားဗန်တွေအဲ့လိုသတင်းထွက်ပြီးပြည်သူတွေငွေထုတ်ယူနေခြင်းတချို့စုဆောင်မှုအတွက်ရွှေကိုတန်းစီဝယ်နေခြင်းနိုင်ငံတကာပေါက်ဈေးမှာလည်းရွှေဈေးဟာအမြင့်ဆုံးကိုရောက်ခဲ့ပါတယ်အောက်ဂုလ9ရက်နေ့မှာနိုင်ငံတကာပေါက်ဈေးရွှေတောင်စဒေါ်လာ1500ကနေစက်တင်ဘာလ4ရက်နေ့မှာတော့တောင်စ1550ကျော်အထိတက်သွားပါတယ်ဖြစ်ချင်တော့ဒေါ်လာဈေးကလည်းစက်တင်ဘာ9ရက်နဲ့6ရက်နေ့တွေမှာဒေါ်လာ1545ကျပ်ကနေ1565ကျပ်ရောက်သည့်အထိမတီးမငြိမ်မြင့်တက်တာနဲ့သွားကြုံပါလေ
အကျုံးဆက်ကတော့ရွှေဈေးဟာမကြုံစဘူးတစ်ကျပ်သားကျပ်73သိန်းအထက်ရောက်သွားစေခဲ့ပါတယ်နိုင်ငံတကာဈေးကွက်မှာရွှေဈေးတအောင်စဒေါ်လာ50လောက်ပြန်ကျသွားပြီးပြည်ရင်းမှာလည်းဒေါ်လာဈေးတဒေါ်လာကျပ်1530ဝန်းကျင်ပြန်ရောက်သွားတဲ့နောက်တနည်းမှာတော့မြမရွှေဈေးဟာတစ်ကျပ်သားကျပ်72သိန်း4000အောက်အထိထိုးဆင်းသွားခဲ့တာတွေ့ရပါတယ်။တကယ်တော့မြန်မာနိုင်ငံတည်းကရွှေဈေးဆိုတာဟာနိုင်ငံတကာဈေးကွက်ကရွှေဈေးနဲ့ဒေါ်လာဈေးအတက်အကျကိုလိုက်ပြီးပြောင်းလဲနေတာမျိုးပါ။တစ်စုံတစ်ယောက်ကဖန်တီးနေတာမျိုးတော့မဟုတ်ပါဘူး။နိုင်ငံတကာရွှေပေါက်ဈေးမြင့်ရင်ဒေါ်လာဈေးတက်ရင်ပြည်ရင်းရွှေဈေးတက်မှာဖြစ်ပြီးနိုင်ငံတကာဈေးကျရင်ဒေါ်လာဈေးကလည်းနှိမ့်နေရင်ပြည်ရင်းရွှေဈေးကျမယ်ဆိုတဲ့အနေအထားမျိုးပါ။တကယ်လို့ပြည်ရင်းရွှေဈေးနှုန်းဟာနိုင်ငံတကာပေါက်ဈေးနဲ့တွက်လို့မြင့်နေရင်ပြည်ပကနေမြန်မာနိုင်ငံတည်းရွှေသင်းနဲ့ကုန်တွေအဆင်နဲ့ရှိနေပါတယ်အထူးသဖြင့်တရုတ်နဲ့ထိုင်းကပါအ အလားတူပြည်ရင်းမှာဈေးနှိမ်ကျနေရင်ပြည်ပကိုထုတ်သွားမဲ့ကုန်တွေကလည်းအမြဲပဲရှိနေပါတယ်။အထူးသဖြင့်မြမရွှေတွေဟာရွှေတင်သွင်းခွင့်ပိတ်ထားတဲ့အိန္ဒိယဘက်ကိုမှောင်ခိုလန်းအမျိုးမျိုးကနေသွင်းကြပါတယ်။အထက်ဘက်ကတော့ပြည်ရင်းရွှေဈေးကဟာနိုင်ငံတကာရွှေဈေးကကဈေးနှုန်းအတိုင်းမတိမ်မငြိမ်ရှိနေတာမျိုးဖြစ်ပါတယ်။ဖြစ်ချင်တော့အခုရွှေဈေးခုန်တက်တယ်ဆိုတော့စတင်ဘာလဇန်းဟာရှမ်းပြည်နယ်မြောက်ပိုင်းမန္တလေးလာရှိုးမူဆယ်ကားလမ်းမှာတိုက်ပွဲတွေဖြစ်နေပြီးကုန်သွယ်ရေးလမ်းကြောင်းပိတ်နေချိန်နဲ့တိုက်ဆိုင်နေပြီးတရုတ်ဘက်ကရွှေတွေမသွင်းနိုင်ပါဘူး။တခြားတစ်ဖက်မှာလည်းမိုးရင်းဖြစ်တဲ့အတွက်မြမရွှေရင်းတွေကနေရွှေအထွက်နည်းနေချိန်နဲ့ပါတိုက်ဆိုင်သွားတော့ကြည်ရင်းမှာရွှေနေပြီးနိုင်ငံတကာပေါက်ဈေးထက်ဈေးနည်းနည်းပိုများသွားတာမျိုးဖြစ်ပါတယ်။ဒေါ်လာဈေးကတော့အစိုးရဘတ်ဂျက်ကုန်သွယ်မှုလုံငွေပုံငွေတွေနဲ့ဆက်ဆက်တာကြောင့်အခုပြဿနာနဲ့တိတ်ပြီးမပတ်သက်ပါဘူး
။တကယ်တော့လက်ရှိပုဂ္ဂလိကဘဏ်တွေကြုံနေရတဲ့ပြဿနာဆိုတာဟာအရင်စစ်ဆိုးရခက်ကလေးကသတိတဲလာတာပါ။ဆရာနာရှင်တွေဟာသူတို့နဲ့နီးစပ်တဲ့လုပ်ငန်းရှင်ကြီးတွေကိုလက်ညှိုးထိုးပြီးဘဏ်လုပ်ငန်းလုခွင့်ပေးခဲ့တယ်လို့ဘဏ်လုံထုံလုံးကြီးစီမင်းစည်းကမ်းတွေကိုဂရုမစိုက်ပဲဘသူကတော့ဘဏ်လုပ်ငန်းအတွက်ဘလောက်ငွေချေးပေးလိုက်ပါဆိုသည့်အထိအမိတ်ပေးဆွတ်ဖက်ခဲ့တာပါ။အဲ့ဒီချိန်ကလေးကရှိလာတဲ့ပြန်မဆက်နိုင်တဲ့ဘန်ချင်းွေပြဿနာ NLD ဆိုရလက်ထက်2018ခုနှစ်ရောက်မှစနစ်တကျဖြစ်အောင်စပြီးကင်တွယ်လာတာဖြစ်ပါတယ်မြန်မာငွေကြေးစနစ်တည်ငြိမ်မှုပုဂ္ဂလိကဘဏ်တွေအနေနဲ့လည်းနိုင်ငံတကာအဆင့်တန်းမီပြီးဈေးကွက်စီးပွားရေးနဲ့သဟဇာတဖြစ်ဖို့ဆိုရင်ပြန်မဆက်နိုင်တဲ့ဘန်ချင်းွေ Non Performing Loan ပြဿနာအပါအဝင်အခြားပြဿနာတွေကိုဘဏ်လုံထုံလုံးဒီဒါမှမဟုတ်ရင်ဥပဒေကြောင်းအရဖြေရှင်းဖို့လိုအပ်နေကြောင်းပါ